စစ်အာဏာသိမ်းမှုကိုအကြမ်းမဖက်ဆန့်ကျင်တဲ့စီဒီအမ်လို့ရှာမှုအားကောင်းပြီးတော့အခုတစ်ပတ်မှာအောင်မြင်မှုရဖို့အတွက်ရေးကြီးဆုံးဖြစ်တယ်လို့86မျိုးဆက်ညီညာရေးနဲ့ဖွယ်လှစ်ဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်။
ရည်ကြီးဆုံးကတကယ်ကတော့စီဒီအမ်နော်လူဝန်သားတွေအလုပ်မစီးရေးဒီရတတဘက်ကအရေးကြီးဆုံးဒါအဆုံးဖြတ်ပေးမှာသူတို့ဒီမှာတပိတ်အဖွဲ့တွေစနစ်တကျနဲ့ကျွန်တော်တို့စင်စီစဉ်နေရတာကတန်ရုံရှိတွေကိုသွားပြီးတော့တကယ်စမတ်ကြတဲ့ပုံစံနေနဲ့ဆန္ဒပြနိုင်မှုနော်ပြီးတဲ့ခါကျတော့ရုံးနေဌာနဆိုင်ရာပေါ့နော်အရေးကြီးတဲ့ရုံးနေရှိမှာသွားပြီးတော့တပိတ်တားနိုင်မှုနိုင်ငံတော်ဝန်အခုလိုဆ
င်ထိတ်လန့်မှုတွေရှိလာနေပြီးတော့ရဲရွာလိုက်လုံခြုံရေးတာဝန်ယူလာရေးလည်းလှုပ်လာနေကြပါတယ်။အနာပိုင်ဒီဘက်ကဆွေရဆန့်ကျင်တဲ့ဆန္ဒပြတဲ့သူတွေနဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုအခုရက်ပိုင်းတွေအတွင်းမှာညဘက်ဒီမှာတိတ်တဆိတ်လိုက်လံဖမ်းဆီးမှုတွေရှိလာနေသလိုပြီးခဲ့တဲ့နှစ်ရက်မှာလည်းရဲရွာတွေအတွင်းညပိုင်းတွေမှာလူသိမ်းဝင်ရောက်တာတွေရှိလာနေပါတယ်။အဲကြောင့်သက်ဆိုင်ရာမြို့နယ်ကြေးရွာတွေလမ်းတွေအလိုက်ဖြီးသူတွေဟာနူးနူးကြားကြားနဲ့သတိထားပြီးတော့ရဲရွာလုံခြုံရေးတာဝန်တွေကိုယူလာနေကြပါတယ်။အနာမိုင်းဒီဘက်ကညဘက်လိုက်လံဖမ်းဆီးမှုတွေကိုပြည်သူတွေကတံမုံးတွေ TV ဝန်ရံတာတွေမောင်းထုတ်တာတွေရှိခဲ့သလိုမင်းကြီးကဆိုရင်လည်းညဘက်ဒီမှာမတင်ငါလို့ပြည်သူတွေကဖမ်းဆီးလိုက်တဲ့အထဲမှာရဲတပ်ဖွဲ့ဝင်တွေပါဝင်နေတာတွေကိုလည်းတွေ့နေရပါတယ်။ပြီးခဲ့တဲ့ပြည်တော်စုနေ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဝေဒမွေးမင်းအောင်လှိုင်ရဲ့အမိန့်နဲ့လူငယ်ချမ်းသာခွင့်ပေးပြီးနိုင်ငံတော်မှာရှိတဲ့အကျဉ်းသား1000ကျော်ကိုလွှတ်ပေးခဲ့တာဖြစ်ပါတယ်။အခုလိုအနာဘဏီဘက်ကနေနေတာတွေလိုက်လံဖမ်းဆီးတာတွေနဲ့ရရလုံခြုံရေးအတွက်ပြည်သူချင်းချင်းစောင့်ရှောက်နေတာတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ကိုမင်းကိုနိုင်ကဒီနေ့မှပြောထားပါတယ်ခင်ဗျာ။